ထိုင်းနိုင်ငံတရားရုံးကနေတည်ရင်ချမှတ်ခံထားရတဲ့မြန်မာအလို့သမားနှုတ်ဦးအရင်နဲ့ပတ်သက်လို့ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာဒီကနေ့မနေ့ပိုင်းကမြန်မာရွှေ့ပြောင်းအလို့သမားတွေဥဆောင်ပြီးအမှုကိုအမှန်တရားနဲ့အညီပြန်လည်သုံးသပ်ပြဖို့ဆန္ဒပြခဲ့ကြပါတယ်။အလားတူမလေးရှားနိုင်ငံမှာဒီကနေ့ပြုလုပ်ခဲ့တဲ့ဆန္ဒပြပွဲမှာဥဆောင်ဆန္ဒပြသူနှုတ်ဦးကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးသွားခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေစိုက်သတင်းတော်ကိုနိုင်ကွင်းကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာလောလောကင်နေတဲ့အလုတ္တမပေါင်း 1,500 ခန့်ကနေဒေတာချမှတ်ခံထားရတဲ့မြန်မာလုတ္တမနှစ်ဦးအတွက်အမှန်တရားကိုဖော်ထုတ်ပေးဖို့ထိုင်းအာဏာပိုင်တို့ကိုတောင်းဆိုခဲ့တယ်လို့အထည်ချုပ်စက်ယုံကဆန္ဒပြခေါင်းဆောင်သူဖြစ်သူမှပြည်ဖြိုးဆန်ကအခုလိုပြောပါတယ
်ခုဒီကိစ္စကိုသူတို့ဘက်ကတတိယရှာစစ်ဆေးပေးဖို့နဲ့သူတို့ဘက်ကအမှန်တရားကိုဖော်ထုတ်ပေးမယ်ဆိုသူတို့မြန်မာပြည်သူပြည်သားတွေအနေနဲ့လက်ခံတယ်ဆိုတဲ့အကြောင်းပေါ့နော်နောက်ပြီးတော့ဒီအမှန်တရားပြီးသွားမယ်ဆိုရင်နှစ်နိုင်ငံချင်းတည်ရင်နဲ့လည်းနောက်ထပ်ဘာပြဿနာမှမရှိဘူးချစ်ချစ်ကင်ကင်ရင်းနှီးနှီးပဲပေါ့နော်
ဒီဆန္ဒဖော်ထုတ်ပွဲကိုဖျားသုံးစုမြို့မြန်မာဘက်ချမ်းနယ်စပ်ကိတ်မှာဆန္ဒဖော်ထုတ်ခဲ့ကြတာပါအလုတ်သမားတွေရဲ့ဆန္ဒဖော်ထုတ်တဲ့နေရာမှာမြန်မာစစ်တပ်အာဏာပိုင်တွေကလည်းလုံခြုံရေးတာဝန်ယူခဲ့တယ်လို့ထိုင်းဘက်ချမ်းမှာလည်းဒေသခံထိုင်းအာဏာပိုင်တွေကလည်းအခြေအနေကိုစောင့်ကြည့်နေခဲ့ကြပါတယ်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာထိုင်းနိုင်ငံဘက်ချမ်းကအထည်ချုပ်စက်ယုံဖနှက်စက်ယုံဖျောင်းတိုင်စက်ယုံဖုံးတက်စင်ရဲလုံယုံ guest media စက်ယုံနဲ့စပင်သူအလုတ်ယုံတွေမှာမြန်မာအလုတ်သမား 9,000 ကျော်အလုတ်လုတ်ကန်နေပါတယ်ဆန္ဒဖော်ထုတ်ပွဲမှာပါဝင်ခဲ့တဲ့ရဟန်းပြူဖွဲ့ကတန်ကားတော်ရှင်ဥက္ကန္တကတော့အမှုမှန်ဖော်ထုတ်ရေးသွက်ထိုင်းပြည်မင်းမြတ်ကိုလည်းဆက်လက်တောင်းဆိုသွားမယ်လို့လည်းအခုလိုမှတ်ကြားခဲ့ပါတယ
်ဥပဇင်တို့ကအဲဒီထိုင်းပြည်မင်းမြတ်ထံကိုငါတို့ကဗျံထံကိုအပနောက်ခံပြီးတော့ငါတို့ကတောင်းဆိုသွားမယ်ဖြစ်တယ်မရမရှိငါတို့ကတောင်းဆိုသွားမှာဖြစ်ပါတယ
်ပြီးခဲ့တဲ့စနေနေ့တုန်းကလည်းဖျားသုံးစုမြို့မှာမြန်မာလူ့သမားတွေစုပေါင်းပြီးတော့အလားတူဆန္ဒပြခဲ့ကြပါသေးတယ်ဆန္ဒဖော်ထုတ်ပွဲပြုလုပ်ခဲ့တဲ့ဒီဇင်ဘာ26ရက်နေ့ကနေဒီကနေ့ထိနယ်စပ်ဂိတ်တွေကိုပိတ်ပင်ထားခဲ့တယ်လို့နယ်စပ်သွားလာရေးမှလည်းထိုင်းအာဏာပိုင်တွေကနေစစ်ဆေးမှုတွေပုံမှုများပြားလာပါတယ်။အလားတူတေသံချမှတ်ခံထားရတဲ့မြန်မာလူ့သမား2ဦးအတွက်အမှန်တရားဖော်ထုတ်ပေးဖို့မလေးရှားနိုင်ငံရောက်မြန်မာရွှေ့ပြောင်းလူ့သမားတွေကနေဒီကနေ့မနက်မလေးရှားနိုင်ငံထိုင်းတန်ယုံရှိမှဆန္ဒဖော်ထုတ်ပွဲကျင်းပခဲ့ရမှာဆန္ဒဖော်ထုတ်ပွဲဥဆောင်ခဲ့သူ2ဦးကိုမလေးရှားရဲတွေကနေဖမ်းဆီးသွားခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့သူနိုင်ဝင်းမွန်ကအခုလိုပြောပါတယ
်ခမန်းကြီးတော့200ကျော်လောက်ရှိတယ်ဒါပေမဲ့လမ်းထဲမှာကျင်းနေတာတော့တွေ့ရတယ်ခြေတော်ရေးသွဲထုတ်ပြီးတဲ့ဟိုအခုမရောက်ဘူးနော်ခုကြီးမရောက်ဘူးဆန္ဒပြတယ်အဲ့မှာကျွန်တော်လည်းရေးဖမ်းတာကျွန်တော်တွေ့တယ်ဒုချစ်ကောင်းကဒီကျွန်တော်ရဲ့ migrant ပေါ့နော်ဖွဲ့စည်းမှာသူအဆွေပြောင်းသမားရဲ့ဖွဲ့စည်းပေါ့သူဥဆောင်ကတော့နိုင်ရေးဖွဲ့စည်းကခေါင်းဆောင်ပေါ့ထိုင်းတိုင်းရင်းရရှိမှာလမ်းကျော်မှာအကုန်လုံးကလူတွေပြန့်တော့ဆိုတော့ကိုယ့်ရဲ့အပြစ်လူတွေမဟုတ်တော့မှလည်းကြောက်ကြတာပေါ့နော်နောက်သူရဲ့ဒါကားကြီးတွေလာတော့ကျွန်တော်တွေကလည်းဖတ်ပြကြတာလေ
ပြည်ထောင်နိုင်ငံသားနှုတ်ဦးကိုတတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာရွှေ့ပြောင်းလုံသမားနှုတ်ဦးဖြစ်တဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့နှုတ်ကိုထိုင်းနိုင်ငံကော့စမွေတရားရုံးကနေဒီဇင်ဘာလ24ရက်နေ့မှာတည်တံစီရင်ချခဲ့ပြီးမှမြန်မာနိုင်ငံသွေးမှာရောအိန္ဒိချင်းနိုင်ငံတချို့မှာပါအမှန်တရားကိုဖော်ထုတ်ပြီးအမှုကိုပြန်လည်စစ်ဆေးပေးဖို့ဆန္ဒပြတောင်းဆိုမှုတွေကြေကြေပြတ်ပြတ်ဖြစ်ပွားလာခဲ့ပါတယ်ဒီကနေ့ရန်ကုန်မြို့ထိုင်းနိုင်ငံတန်ယုံရှိမှာလဲဒီကိစ္စအမှုမှပေါ်ပေါက်ရေးသွဲပြည်စမမြောက်နေ့ဖြစ်လာရောက်ဆန္ဒပြသူတချို့ရှိခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာထိုင်းတန်ယုံကတော့ဒီလိုဆန္ဒပြပွဲတွေရှိနေတာကြောင့်တန်ယုံလုပ်ငန်းတွေကိုဒီကနေ့ကစပြီး3ရက်ပိတ်ပင်သွားမယ်လို့တန်ယုံကနေထုတ်ပြန်ကြေညာထားပါတယ်လူသားမှုကျူးလွန်သူတွေလို့ဆိုဆွဲပြီးထိုင်းအာဏာပိုင်တွေဖမ်းဆီးထားတဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့နှုတ်ဦးဟာပြည်မှုကျူးလွန်ကြောင်းတပ်တွေအထောက်အထားခိုင်လုံမှုမရှိဘူးလို့အကျိုးဆောင်ရှိနေတွေကပြောဆိုထားပြီးနောက်ဆုံးစီရင်ချက်နဲ့ပတ်သက်လို့အယူခံဝင်သွားဖို့ရှိနေပါတယ်။ထိုင်းနိုင်ငံကလက်ကျွန်းလူသားမှုနဲ့ပတ်သက်ပြီးဒေသချမှတ်ခံသားရတဲ့မြန်မာနိုင်ငံသားနှုတ်ဦးရဲ့မှုကိုတပ်တွေအထောက်အထားခိုင်လုံမှုရှိမရှိပြန်လည်သုံးသပ်စစ်ဆေးပေးဖို့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းထိုင်းဆိုရထိတ်တန်းတာဝန်ရှိသူတွေကိုဒီဇင်ဘာ26ရက်နေ့မှာပန်ကြားခဲ့ပါတယ်ခင်ဗျာ။